မြန်မာစစ်တပ်ကဆန္ဒပြပြည်သူတွေပေါ်ဆက်ပြီးအကြမ်းဖက်ဖြိုခွင်းနေတဲ့အတွက်အချိန်သိမ့်မနှောင်းခင်မှာပဲကဘာကအရေးယူဆောင်ရွက်ကြဖို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂဆန္ဒမြန်မာအထူးကိုယ်စားလှယ်ဒေါက်တာဆဆာကပန်ကြားလိုက်ပါတယ
် So international community has to act now
နိုင်ငံတကာအတိုင်းအတာနဲ့အခုပဲအရေးယူဆောင်ရွက်ကြမှာဖြစ်ပြီးအဲ့ဒီပြစ်မှတ်ထားအရေးယူမှုကိုနိုင်ငံတကာအတိုင်းအတာနဲ့တပြိုင်တည်းလုပ်ကြမှာဖြစ်တဲ့အပြင်အချိန်သိမ့်မနှောင်းခင်မှာပဲအရေးယူလှုပ်ဆောင်ကြဖို့ပြောသွားတာပါလက်ရှိမှာဗြိတိန်နဲ့အမေရိကန်အစိုးရတွေကမြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူနေတာအတွက်ကျေးဇူးတင်ကြောင်းနဲ့ဒီစီးပွားရေးလုပ်ငန်းတွေကရတဲ့ဝင်ငွေနဲ့မြန်မာစစ်တပ်ကပြည်သူကိုတတ်ဖြတ်မဲ့လက်နက်တွေကိုဝယ်ယူနေတဲ့အတွက်အချိန်မီကဘာကလည်းအရေးယူဖို့လိုအပ်တယ်လို့ Sky News နဲ့စနေနေ့တွေ့ဆုံကမ်းမှာဒေါက်တာဆဆာကပြောကြားခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကျူးလွန်နေကြောင်းနဲ့အရသာပြည်သူတွေအပေါ်မှာသူတို့ရဲ့တပ်ဖြတ်နေမှုတွေမယံမချင်းစစ်ဘုတ်ချုပ်ကြီးတွေနဲ့ဆွေးနွေးဖို့မဖြစ်နိုင်ဘူးလို့လည်းပြောပါတယ်။မတ်လ29ရက်တရက်ထဲမှာတင်ဆောင်ရသူပေါင်း90ကျော်ရှိခဲ့တဲ့အတွက်အခုဆိုတင်ဆောင်ရသူက423ဦးရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ကသတင်းထုတ်ပြန်ထားပါတယ်။ဒီအရေးအတွက်ဟာအတည်ပြုနိုင်သူတွေကိုသာထည့်သွင်းထားတဲ့အတွက်တကယ်တမ်းတင်ဆောင်ရသူဦးရေကတော့ဒီထက်ပိုပြီးများနိုင်တယ်လို့လည်းပြောပါတယ်။